အမေရိကန်တားရောင်ခွဲခြားမှုတိုက်ဖြတ်ရေးလှုပ်ရှားမှုတမိုင်မှာအရေးပါတယ်။အလာဘားမားပြည်နယ်ဆယ်မာမြို့လမ်းလျှောက်ထိတဲ့ဆန္ဒပြပွဲ250ပြည့်အခမ်းအနားမှာသမရဘရာဂူဘာမာပြောတဲ့မင်ကွန်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုသွားပါတယ်
။ Young people in Burma went to prison rather than submit to military rule. They saw what John Lewis had done.
မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်အုပ်ချုပ်ရေးကိုလက်မြောက်အရှုံးပေးမယ်ဆိုအတင်းထောင်တွေထဲတောက်ခဲ့ကြပါတယ်။ဂျင်လူးဝစ်လုပ်ခဲ့တာကိုသူတို့မြင်ခဲ့ကြတာပါလို့သမ္မတဥပမာကပြောပါတယ်။မစ္စတာဥပမာထည့်သွင်းညွှန်းဆိုထားတဲ့ဂျင်လူးဝစ်ဟာဆယ်မာမမွန်ဂိုမာရီတို့ဆိုတဲ့ခြေတပွဲတွေမှာအဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတို့အုပ်ထိပ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုင်းနဲ့ဖမ်းဆီးတာကိုခံရသူဖြစ်ပြီးတော့အထူးထင်ရှားခဲ့ပါတယ်။အခုတော့သူဟာထင်ရှားတဲ့လွတ်တော်အမတ်တူဖြစ်နေပါပြီ။လမ်းလျှောက်ခြေတပွဲ250ပြည့်ခန်းအဖြစ်ဆယ်မာမြို့မှာစနေနေ့ကကျင်းပတဲ့ပွဲမှာသမ္မတဥပမာကတိုင်းပြည်ပူကောင်းဖို့အတွက်အမေရိကန်နိုင်ငံသားအားလုံးလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။တန်းလူအခွင့်အရေးအတွက်တောင်းဆိုတိုက်ပွဲဝင်တာအခုချိန်ထိမအောင်မြင်သေးဘူးဆိုတာကိုသမ္မတဥပမာကအတိအမှတ်ပြုပြောဆိုတဲ့အချိန်ထဲမှာပဲဘာမှမပြောင်းလဲသေးဘူးလို့ပြောကြတာတွေကိုတော့သူကပယ်ချပါတယ်။အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေပေါ်ရက်တက်ဖွဲ့ရဲ့ပြုမှုဆက်ဆံပုံကြောင့်လူမျိုးရေးတင်းမာမှုတွေအစ်စ်ပြန်ပေါ်လာနေတဲ့အချိန်နဲ့အခုနှစ်ပတ်လည်အချိန်တိုက်ဆန်နေတာပါ။